ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်မှာအဓမ္မအလုပ်စီခိုင်ခန့်နေကြရတဲ့ကလေးသုံးဦးအပါအဝင်မြန်မာနိုင်ငံသား16ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတွားရောက်ကယ်တင်ခဲ့ပါတယ်။တနက်နဲ့ချင်းချောက်စီခိုင်းတာကိုခံနေကြရသူတွေကိုအခုလိုတွားရောက်ကယ်တင်ရမှာထိုင်းအထူးစုံစမ်းစစ်ဆေးရေးဌာန DSI ကလည်းကူညီခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်မှအေးအေးမှကစုံစမ်းသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံတောင်ပိုင်းနာရာတီဝပြည်နယ်တွေကတာပိုင်မြို့နယ်တွေကလှေစိတ်တစ်ခုမှာအင်ဒိုနီးရှားငါးဖမ်းလီပေါ်မှာရောင်းစားခံရတဲ့မြန်မာနိုင်ငံသား16ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကသတင်းအချက်လက်ယူပြီးထိုင်းအထူးစုံစမ်းရေးဌာန DSI ရဲ့အကူအညီနဲ့ကယ်ဆယ်ခဲ့တာဖြစ်ကြောင်းအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပြပါတယ်
။ဖေရ၊ကိုရ၊ဆေရနောက်ပြီးတော့စစ်တရေနေ့မနေ့ပိုင်းလောက်ဒီကျွန်တော်တို့က၄ရက်လောက်ဒီခက်ခက်ခက်ခက်ကျွန်တော်တို့လူချင်းတဲ့အချက်လက်တွေကိုရအောင်ယူလိုက်တယ်။ရအောင်ရတော့လူတွေရဲ့ဓာတ်ပုံရဲ့လေနံပါတ်တွေရဲ့နေရာရီကိုသိပြီးတော့ဒီအချိန်ကိုကျွန်တော်တို့ကတည်င်းပို့တယ်
။ကလေး၃ယောက်အပါအဝင်လူ16ဦးကိုတွားရောက်ကယ်ဆယ်ရမှာတော့အခက်အခဲတွေနဲ့အန္တရာယ်တွေရှိခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတွားရောက်ကယ်ဆယ်ခဲ့သူဦးဆိုင်အေးကပြောပြပါတယ်
။ထိုင်းမလေးရှားနယ်စပ်မှာဆိုတော့ခဏခဏလက်ပြပုံပေါက်ကွဲနေဆိုတော့အကောလုံးသွားလာလာဆိုတော့အကောလုံးတရိပ်ထားနေရတယ်။ဒီနယ်မြေမှာလူသိန်းတွေလာတယ်ဆိုလို့ရှိရင်ဟိုလိုက်ကြည့်နေကြတာဘယ်ကလာတဲ့လူတွေလဲဟိုနောက်ပြီးတော့စစ်တပ်ဘက်ကချထားတဲ့လူတွေရောကျွန်တော်တို့ဝိုင်းကြည့်ရတယ်ပွဲစားတွေရောအဆက်ဆက်ပေါ့။
အသက်16နှစ်အရွယ်ကလေးတယောက်ကတော့ရောက်လာတာတလားကျော်ရှိဖြစ်ကြောင်းအလုတ်ကျန်းနေခိုင်းစီခံရပြီးတနက်နဲ့ပြစ်ခတ်ချင်းချောက်မှုတွေခံခဲ့ရကြောင်းတွေကိုလည်းပြောပြပါဗျ
။သူတို့ခိုင်းတာကိုလိုရတယ်။သူတို့ကဒါလုပ်ပြီဆိုရင်ကျွန်တော်ကဒါလုပ်ရတယ်နော်။သူတို့နားမလည်ဘူးဆိုဟောက်တယ်သူတို့။ဘောင်းကြီးကိုပုတ်တယ်။ဘောင်းဘောင်း။အဲကျွန်တော်တို့ပြန်မပြောင်းဝဲဘူးနော်။သူတို့ကခောက်တယ်ဆိုတော့တခါတနက်နဲ့ရှောက်တယ်သူတို့။သူကတနက်နဲ့ရှိကိုပိတ်တယ်နေနော်။ဒိုင်းနေရ
အဖမ်းစီတွေများလို့မြန်မာနိုင်ငံကိုအလုသမားတွေပြန်နေချိန်မှာပဲအလုတ်ကန်ရှာဖွေဖို့လာကြတဲ့သူတွေလည်းထိုင်းနယ်စပ်မြဝတီမြို့မှာရှိနေကြတာပါဒီထဲကလူငယ်တဦးကတော့ပြီးခဲ့တဲ့၄ရက်ခန့်ကမြဝတီမြို့ကိုရောက်ရှိလာခဲ့ပြီးတဲ့နောက်ပွဲစားတွေကနေတဆင့်အခုလေပေါ်ကိုရောင်းစားတာခံခဲ့ရတယ်လို့ပြောပြပါတယ
်မြဝတီကိုထွက်လာတော့မြဝတီမှာပွဲစားနေတို့တယ်ပွဲစားကတော့တို့တင်ပေးလိုက်ရတယ်တင်ပေးလိုက်ရနားလည်ကြလို့ဒီမှာအဖမ်းစီတအားများတော့လမ်းစီရှာတော့ကြရမရရနဲ့ဒီမှာပက်ဒနီလီကိုတခါပွဲစားခေါ်ယူပလဲ
တက်30ကျော်လူငယ်တူကတော့ထိုင်းနိုင်ငံတောင်ပိုင်းကလေပေါ်မှာ9နှစ်ခန့်အလုပ်လုပ်ခဲ့ပြီးမှအဲ့ဒီလေကနေတဆင့်မလေးနယ်ဇက်ကိုပို့ခဲ့တာဖြစ်တယ်လို့လည်းပြောပြပါတယ
်ပွဲစားကလေမလေးမှာစီလို့ရတယ်လို့ပြောတယ်လေကောညလုံးကျွန်တော်ကအဲ့ဒီကိုဖြီးပလဲတယ်ဒီပန်လေကိုထွက်တဲ့ရင်ငင်းနေမရဘူးအလုပ်အကုန်လုံးလုပ်ရတယ
်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာ2016ခုနှစ်အတွင်းလူကုန်ကူးမှုအကြိမ်ပေါင်း28ကြိမ်နှိမ့်နှင်းခဲ့ရမှာလူကုန်ကူးခံရသူပေါင်း348ဦးကိုကယ်တင်နိုင်ခဲ့ပြီး2018ခုနှစ်ထဲမှာတော့ဇူလိုင်လအထိလူကုန်ကူးမှုနှိမ့်နှင်းခြင်း8ကြိမ်မှာလိင်အလုပ်သမားများပါဝင်စုစုပေါင်း112ဦးကိုကယ်ထုတ်နိုင်ခဲ့ပြီးလူကုန်ကူးသူပေါင်း10ဦးကိုဖမ်းဆီးနိုင်ခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ရမှာထိုင်းနဲ့မြန်မာပါဝင်နိုင်ငံပေါင်း55နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးတွေမှာစောင့်ကြည့်ခံနိုင်ငံအဆင့် TR2 ဖြစ်ဖော်ပြထားပါတယ်။ထိုင်းနိုင်ငံအနေနဲ့ကတော့အိန္ဒိယချင်းမြန်မာနိုင်ငံကအလုပ်လာလုပ်ကြတဲ့ရွှေ့ပြောင်းလုပ်သမားတွေတန်းနဲ့ချီရှိနေတာကြောင့်သူတို့ရဲ့ပင်လယ်စာလုပ်ငန်းတွေနဲ့တခြားရေရွက်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတွေမှာလူကုန်ကူးခံရတွေရှိတယ်ဆိုပြီးဝေဖန်မှုတွေခံနေရတာဖြစ်ပါတယ်။ဒီအတွက် TR2 စောင့်ကြည့်စည်းနဲ့မှာသတ်မှတ်ခံရတာဖြစ်ပါတယ်ရှင်။